ထိုင်းနိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ပေါ်ပေါက်နေတာမှာတနင်္ဂနွေနေ့ကတော့ဘန်ကောက်မြို့ရဲ့အချမ်းသာဆုံးလူရဲရဲရက်ွက်တွေထဲစင်ခံကားတွေနဲ့လှည့်လည်ပြီးတော့ဝန်ကြီးချုပ်ပရယုတ်ချောင်းအချာနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေတောင်းဆိုခဲ့ကြပါတယ်။ထိုင်းအစိုးရအနေနဲ့ဆိုးဝါးလာတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကိုရောနိုင်ငံရေးဆန္ဒပြပွဲတွေနဲ့ပါအချက်အတင်တစ်မျိုးနဲ့တပြိုင်တည်းရင်ဆိုင်နေရတာပါ။အစိုးရကလူစုလူဝေးမလုပ်ရတာမျက်ချက်ကိုဆန့်ကျင်အားခံပြီးတော့ဆူယုံလာကြတဲ့ထောင်နဲ့ချီတဲ့လူငယ်လူရွယ်တွေကအစိုးရရဲ့ကာကွယ်ဆေးထိုးနှံမှုကြံ့ကြာနေကြတဲ့အပေါ်မှာလည်းစိတ်ဆိုးတော့ထွက်နေကြပါတယ်။ထိုင်းနိုင်ငံမှာနိုင်ငံလူရွယ်ရဲ့600ခန့်လုံးကိုပဲကာကွယ်ဆေးအပြည့်ထိုးရပါသေးတယ်။ဆန္ဒပြသူတွေကိုထိုင်းရဲတို့ကမြေယူပုံတွေရဘာချီဆန်တွေနဲ့ပါစနစ်နဲ့ကဖြိုခွင်းခဲ့တာပါ။တနင်္ဂနွေနေ့ကဘန်ကောက်မြို့ကတုံလောအရမ်းမှာကားတွေနဲ့ဆန္ဒပြပွဲကိုတော့ထိုင်းဝန်ကြီးချုပ်ကိုအရင်ကတစ္ဆာခံခဲ့တဲ့သဘောရာတင်မာသူတနတ်တနာကီတရာမူတွေကဦးဆောင်ခဲ့ပါတယ်။တိရက်ွက်ဟာထိုင်းဝန်ကြီးချုပ်ချန်အိုချာရဲ့ Conservative Party ကိုအမခံထောက်ခံတဲ့နိုင်ငံရေးမဟာမိတ်တွေနေတဲ့နေရာလေးဖြစ်ပါတယ်။